မင်္ဂလာပါခင်ဗျာ2024ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီကနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့အတူငပလီနဲ့တန်တွဲမျိုးတွေကိုအာရခတက်တော် AA ကတင်ပိုက်ပြီးတဲ့နောက်မောင်ရွှေလေးတက်စကန်အနီးမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းကိုထုတ်လွှင့်ပေးပါပါ။အခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတဟုန်တို့မြင့်တက်လာတဲ့ပြည်ပခန့်တွေအတွင်းအသက်ဆုံးရှုံးခဲ့ရသူတွေအားလုံးအတွက်ပူဆွေးတောကရောက်ရတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်။စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ခဲ့တဲ့ဥကျင်မီဥဖြိုးစီရတော်ကိုလာမျိုးအောင်နဲ့ကိုအောင်တူရစောတို့ကို2022ခုနှစ်ဇူလိုင်လ23ရက်နေ့ကတေးတန်းစီရင်ခံခဲ့ရတဲ့နှစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာထည့်သွင်းပြောဆိုထားတာပါအမေရိကန်တန်ယုံမှာရှိတဲ့ကြာဆုံးသူတွေရဲ့အထိမ်းအမှတ်နေရာမှာအာဏာရှင်အဖွဲ့အစည်းကြောင့်အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဂုဏ်ပြုထားတဲ့အမှတ်တရကြောက်တုံးပေါင်း9400နီးပါးရှိခဲ့ပြီလို့ဆိုပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းလားရှုမြို့နယ်နောင်လိုင်းရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ကတ်ခဲ့တာကြောင့်အရက်သား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူတွေဟာစစ်ဘေးဒုက္ခသည်အရေးကူညီပေးနေသူတွေဖြစ်တဲ့နောင်လိုင်းနှစ်ချင်းအသင်းတော်ဥက္ကဋ္ဌအသက်42နှစ်အရွယ်ဦးတူကြာအသက်23နှစ်အရွယ်ကိုဘရန်ဆန်အောင်နဲ့အသက်34နှစ်အရွယ်ကိုလက်ထွေတို့ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်လ23ရက်နေ့ဒီကနေ့အထိလဲလက်နက်ကြီးတွေပြက်ကတ်နေတာကြောင့်တေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုမတကြုံနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့နီးကခြံရွာကိုစစ်ကောင်စီတပ်ကဇူလိုင်လ21ရက်နေ့မှာလက်နက်ကြီးနဲ့ပြက်ကတ်ခဲ့တာကြောင့်အရက်သား4ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒဏ်ရာရသူတွေဟာအသက်50ကနေ80ကြားရှိကြတဲ့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးဖြစ်ပြီးခြံရွာနဲ့သုံးမှန်ကန်ဝေးတဲ့ရှင်မကန်ရွာကနေစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ကတ်ခဲ့တာလို့ဒေသခံတဦးကပြောပါတယ်။စစ်ကောင်စီတပ်နဲ့ပြူစော့တီအဖွဲ့ဝင်တွေရှိတဲ့ရွာတွေကိုကာကွယ်တပ်ဖွဲ့တွေကမကြာခဏဝင်ရောက်တိုက်ခိုက်နေတာကြောင့်အခုလိုပြန်ပြီးပစ်ကတ်နေတာလို့အဲ့ဒီဒေသခံကပြောပါတယ်ခင်ဗျာ။ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC အကြံပေးဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ဇူလိုင်လ22ရက်နေ့ကမြကြီးနားအချင်းတော်ကနေပြန်လည်လွတ်မြောက်လာတယ်လို့သူနဲ့နှီးဆက်သူတွေကပြောပါတယ်။ဒေါက်တာကလမ်ဆမ်ဆွန်ကို2022ခုနှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေးအပြည်ပြည်ဆိုင်ရာလေးစိတ်မှာစစ်ကောင်စီတပ်ကစတင်ဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေအပါအဝင်ပုံမှန်3ခုနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီရဲ့လူငင်းချမ်းသာခွင့်နဲ့ဧပြီလ18ရက်နေ့မှာပြန်လည်လွတ်မြောက်လာခဲ့ပေမဲ့အဲဒီနေ့မှာပဲစစ်ကောင်စီတပ်ကပြန်လည်ဖမ်းဆီးခဲ့တာပါ။ထပ်မံဖမ်းဆီးခံရပြီး3လအကျော်မှာအခုလိုလွတ်မြောက်လာတာဖြစ်ပါတယ်ခင်ဗျာ။ ERW တိုင်းဖျားပုံခရိုင်အမာမြွတ်နယ်ကွဲကကန္နာကွင်းရွာအနီးမှာမွေးစေးဝါးတွေတည်ဆောင်လာတဲ့တမောတစည်းကိုစစ်ကောင်စီတပ်နဲ့ပူးပေါင်းအဖွဲ့တွေကဇူလိုင်လ22ရက်နေ့ညနေပိုင်းမှာဖမ်းဆီးခဲ့ပြီးပြည်နယ်အိတ်နဲ့ထည့်ထားတဲ့မွေးစေးဝါးအိတ်60ခန်းဖမ်းမိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တမောဘော်ကနေထွက်ပြေးသွားသူတွေက3ဦးကိုဇူလိုင်လ23ရက်နေ့ဒီကနေ့မနက်မှာကန္နာကွင်းရွာမှာစစ်ကောင်စီတပ်ကဖမ်းမိခဲ့ပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်တန်တွဲမြို့နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးစစ်ကောင်စီတပ်ကလည်းတခုတည်းသာကြံတဲ့မောင်ရွှေလေးရေတပ်မကြဖို့အပြင်းထန်ကာကွယ်နေတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်ဒီအကြောင်းကို RFA သတင်းတောက်မက်သစင်လိုင်းကတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တန်တွဲမြို့နယ်မောင်ရွှေလေးရေတပ်ခြေတော်အနီးဝန်းကျင်နဲ့ကြောက်ကြီးကျေးရွာဘက်တွေမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေက RFA ကိုဒီကနေ့ပြောပါဗျ။ဇူလိုင်လ22ရက်နေ့မနေ့နေ့လယ်နဲ့ဒီကနေ့မနက်ပိုင်းမှာဂွားမြို့နယ်ဘက်ကနေစစ်ကူလာတဲ့စစ်ကောင်စီတပ်သားတွေနဲ့တန်တွဲမြို့ကနေခြေတက်လာတဲ့ AA တပ်ဖွဲ့ဝင်တွေကြောက်ကြီးရွာနားမှာနှစ်ဖက်ထိတွေ့တိုက်ပွဲပြင်းထန်နေတာလို့တန်တွဲဒေသခံတယောက်က RFA ကိုပြောပါဗျ။
တော်တော်ကြီးတော့တောင်ကြီးမှာတိုက်ပွဲရှိနေတယ်လို့ကြားရတယ်ဗျ။ဘွားဖက်ကလည်းတိုက်ရင်အားသူချက်ဖြစ်နေတယ်ဒီဖက်ကလည်း။ဒီရာဝတီဖက်ကလည်းဖြည့်ပြီးနေတယ်။အဲ့တော့အရင်ကဖြည့်တဲ့တန်နဲ့ဒီကနေပြီးတော့တန်နဲ့ကနေပြီးတော့တက်လာတယ်။အဲ့ဒီဒီနဲ့နှစ်ဖက်ဖြည့်ပြီးတိုက်ပွဲဖြစ်တာပေါ့နော်။ဒီဘွားဖက်မှာလည်းတိုက်ပွဲဖြစ်နေတယ်ဆိုတာကအခုကဒီဖက်ကအီလီကကိုမကွင်းဝိုင်းဒီတက်စခန်းတစ်ခုကျန်နေတယ်မလား။အကွင်းဝိုင်းဒီတက်စခန်းတစ်ခုလက်ရှိကျန်နေသေးတာဝင်ပြီးတော့ဟိုတက်နေကြီးတွေနဲ့ဆော့တိုက်ထုံးနေတယ်လမ်းပြင်နေတယ်လို့ကတင်းကြားတယ်။
တန်တွဲမြို့နယ်မှာစစ်ကောင်စီတပ်ရင်း၃ခုရှိတဲ့အထက်တပ်ရင်း၂ခုနဲ့တန်တွဲမြို့ဘော်ကိုအေအေကတင်ပိုက်ထားတာပါ။တခုတည်းသာကြန့်ရှိတော့တဲ့မောင်ရွှေလေးရေတပ်ကိုလည်းအေအေကထိုးစစ်ဆင်တက်ခိုင်းနေပြီးစစ်ကောင်စီတပ်ကလည်းစခန်းမကျဖို့အတွက်တပ်အင်အားတွေဖြစ်တည်နေတယ်လို့ကြီးရေလေးပူပေါင်းပြီးလည်းအပြင်းအထန်ခုခံကာကွယ်နေတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ကတော့လေကြောင်းနဲ့စစ်ရေရင်တွေကနေလက်နက်ကြီးတွေပစ်ကူပေးနေပြီးဒေသခံတွေကတော့စိုးရင်ကြောက်လန့်နေကြရတယ်လို့တန်တွဲမြို့နယ်မှာစပေးရှောင်နေတဲ့ဒေသခံတယောက်က RFA ကိုပြောပါတယ
်။အခုလက်ရှိတော့သူတို့ဒီကွန်ဝိုင်းရေတပ်ကိုစစ်ဘူးချစ်ဘူးပို့ထားတာရှိတယ်ပေါ့။နောက်ပြီးကုန်းတပ်ကိုလည်းစစ်ဘူးကိုပို့ထားတယ်ပို့နေတယ်လို့တော့ကြားရတာပေါ့။အခုချိန်တော့နဲ့ဒီကွန်ဝိုင်းရေတပ်အနီးတစ်ဝိုက်မှာတော့တိုက်ပွဲတွေပြင်းထန်နေတယ်။အခုလက်ရှိအချိန်တွေကတော့ဒီစပေးရှောင်နေရတယ်ဆိုတော့စိုးရင်ကြီးလက်မှုတွေရှိတယ်
။တန်တွဲမြို့နယ်ကိုပြီးခဲ့တဲ့ဧပြီလကစလို့အရခတ်တတော် AA ကထိုးစစ်ဆေးတက်ခိုင်းနေပြီး3လလောက်ကြာမှာတော့တန်တွဲလေစိတ်အပါဝင်တန်တွဲမြို့ပေါ်နဲ့ခလာရ55ခမရ966တိုင်ရင်းတွေကို AA ကတင်ပိုက်နိုင်ခဲ့တာပါစစ်ကောင်စီဘက်ကတော့တန်တွဲတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးသလိုရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရပြည်နယ်ဥပဒေချုပ်ဦးလာသိန်းကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူးရခိုင်ဝိုင်းရဲ့နိုင်ငံရေးသမားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့တန်တွဲတိုက်ပွဲပြီးသွားရင်ကွမ်းမြူနယ်ဘက်မှာစစ်မျက်နှာပြင်အသစ်တစ်ခုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်
။တန်တွဲကတော့မြို့ကတော့ဂုံရိုက်ပေါ့နေမှာတော့နည်းနည်းပါးပါးကျန်တယ်အထူးသဖြင့်ပေါင်ရှိလေးပေါ့ဒီသက်စကန်တစ်ခုရှိနေတယ်။အဲဒါကိုလည်းဒီဘက်ကတိုက်ရစင်အဲစကန်တော့တိုက်ရမှာပေါ့အဲစကန်ပြတ်ပြီးစင်တော့ကွာဖက်ကိုလှည့်သွားလိမ့်မယ်။အဲဖက်တက်တော့ရရှိတလားမိတလားအာခိုင်ဒီကျန်မှရှိတဲ့စစ်ကောင်စီတက်တယ်တခါမှစကားမတခါမှမရှိအောင်ဆိုရဲသူဆုံးဖြတ်ချက်နဲ့တိုက်သွားပြီးမလို့ကျွန်တော်ထင်နေကြ
။ရခိုင်ပြည်နယ်မှာစစ်ကောင်စီတက်နဲ့အရခတ်တက်တော်အေအေတို့တိုက်ပွဲရှစ်လတာအတွင်းမှာချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်ဂိုးမြို့နယ်ကိုအေအေကတိုက်ပိုက်ထားပြီးတန်တွဲနဲ့မောင်တော်မြို့နယ်တွေကိုလည်းအပြင်းအထန်ထိုးစစ်ဆင်တက်ခိုက်နေတာဖြစ်ပါရဲ့ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာ Facebook အပါအဝင် Internet ပေါ်ကလူမှုဆက်သွယ်ရေးကွန်ရက်တချို့ကိုစစ်ကောင်စီကလွတ်လပ်စွာအသုံးပြုခွင့်ကန့်သတ်ထားပြီးနောက်ထပ်လဲစင်ကနယ် Google ဝန်ဆောင်မှုအချို့ကိုလည်းအသုံးပြုခွင့်ကန့်သတ်မှုတွေရှိလာပါတယ်။ဒီအကြောင်းကို RFA သတင်းတောင်းမရင်မျိုးသူကတင်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလူသုံးများတဲ့ Signal လူမှုဆက်သွယ်ရေးကွန်ရက်နဲ့ Google ဝန်ဆောင်မှုတချို့ဟာပြီးခဲ့တဲ့သတင်းပတ်လောက်ကစလို့လွတ်လပ်စွာအသုံးပြုခွင့်ကန့်သတ်ခံလာရတယ်လို့ကိုယ်တိုင်ကြုံတွေ့နေကြရတဲ့သူတွေကပြောပါတယ်။စစ်ကောင်စီက Facebook သုံးခွင့်ကိုနည်းပညာနဲ့ပိတ်ပင်ထားပြီးတဲ့နောက်မှာတော့ Signal လို့ခေါ်တဲ့အပြန်အလှန်ဆက်သွယ်နိုင်တဲ့လူမှုဆက်သွယ်ရေးကွန်ရက်ကိုပြည်တွင်းမှာအသုံးများလာတာပါ။အခုတော့ Signal ကွန်ရက်ကိုလည်း VPN နဲ့ချိတ်ဆက်ပြီးမှသာယာနှုန်းပြည့်အသုံးပြုခွင့်ရတော့တယ်လို့ထိုင်းမြန်မာနယ်စပ်တနေရာမှာအလုပ်လုပ်ကင်နေတဲ့မန္တလေးမြို့ကကိုချစ်ဦးက RFA ကိုပြောပါတယ
်။အရင်ကဆို Messenger ကနေဖုန်းခေါ်ပြီးပြောနေကြပေါ့။အာ Facebook ကိုစက်ကောင်စီကပြလိုက်တော့အဖေတို့အမေတို့က VPN လည်းမသုံးတော့ Signal ကနေခေါ်နေရတယ်။အဲဆိုတော့နောက်ဆုံးတစ်ပတ်လောက်က Signal ရဆက်သွယ်လို့အဆင်မပြေတော့လို့
အင်တာနက်ပေါ်မှာအချက်လက်တွေသိမ်းဆဲနိုင်တဲ့ Google ဝန်ဆောင်မှုဟာလည်းလေးလံနှိပ်ကွေးမှုတွေနဲ့ကြုံလာကြရပြီးတော့ VPN နဲ့ရှိတ်ဆက်ပြီးမှသာအသုံးပြုခွင့်ရနိုင်ကြရတယ်လို့လည်းကိုယ်တိုင်ကြုံတွေ့နေကြရတဲ့သူတွေကပြောပါတယ်။အမည်မဖော်လိုတဲ့ရန်ကုန်မြို့ကန်တယောက်ကတော့လက်ရှိပြည်တွင်းမှာအင်တာနက်ပေါ်ကဝန်ဆောင်မှုတွေကိုအသုံးပြုနိုင်ဖို့ VPN ကိုပဲအဓိကအားကိုးလာနေကြရတယ်လို့ RFA ကိုပြောပါတယ်
။သူကတော့ဒါဒီမတော့အောင်ဒါဒီမတော့အောင်ဆိုတော့ဒီကြားကတော့ဒီပြောနေတာပြောလို့မရဘူး။ဒီကတော့တော့အောင်ပါလေ။တကယ်မောင်ချတော့မရတာလေ။ဒီခုဆိုရင်ဒီပြန်နေသူ့ပြည်ကနေဆိုရင်ဒီပြည်ရာရှိတဲ့သူ့ပြည်ပြန်ရောပတ်တဲ့တလားသုံးလို့အဲ့ဒါဒီပေါ်ပေါက်လာပြီလေ။ဒီလူနေနဲ့တော့ကြီးရတဲ့အားတော့လိုက်သုံးတာပေါ့။ဘလို့ဘလို့ပဲပြင်ပင်ပါစေ။ဒီကတော့နေနဲ့သုံးနေတာကြီးပဲ။
Signal နဲ့ Google ဝန်ဆောင်မှုတချို့လွတ်လပ်စွာအသုံးပြုခွင့်ကန့်သတ်ခံရမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးသလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေကြားတာမရှိပါဘူး စစ်ကနယ်လူမှုဆက်သွယ်ရေးကွန်ရက်ဟာစစ်ကောင်စီအတွက်ရှေ့ရခံဖို့ခက်ခဲတာကြောင့်ဤပညာနဲ့ပိတ်ပင်ဖို့ကြိုးစားတာဖြစ်နိုင်တယ်လို့ဤပညာကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကရာနှုန်းပြေတားဆီးနိုင်မှာမဟုတ်ဘူးလို့လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ဤပညာကျွမ်းကျင်သူတယောက်က RFA ကိုပြောပါဗျ။တချို့
ကကုကယ်စာပြစ်တွေကိုတချို့ကမပိတ်ပင်မဲ့ဒီတချို့ internet service provider တွေကြတော့ကုကယ်စာပြစ်တွေပါနားလည်ဖို့လည်းပိတ်ပင်တာမျိုးတွေလည်းရှိကောင်းရှိနိုင်တယ်ဗျ။ဆိုတော့အခုချိန်မှာကျွန်တော်ရဲ့ဤပညာရဲ့တိုက်ဆိုင်ရာတွေကကမ္ဘာနဲ့အလက်မှာပြင်ပြနေတဲ့အချိန်မှာတို့အနေနဲ့ထောင်ပိတ်ဖို့ဘယ်လိုဖြစ်နိုင်လဲ။အခုလောလောဆယ်တော့မှကျွန်တော်ကွန်မြူနတီပြောရမယ်ဆိုရင် signal ရှိတယ်။ signal မှာကသူ့ရဲ့ proxy setting က auto barbita တခုရှိရကြ။ဘယ်လိုလဲဆိုတော့ဒီသူ့ကိုယ်ပိုင်တောက်စီရှိတဲ့အတွက်ကြောင့်မလို့သူ့ VPN ပိတ်ထားတဲ့အဲ့ proxy corner တိုင်းလို့ရှင်ဆက်သုံးလို့ရနေတာမျိုးရှိပါလိမ့်မယ်။ယူပေါင်းကြတော့အများကြီးပါကျွန်တော်တို့ခြိုက်သလိုသုံးလို့ရပါတယ်။
လက်ရှိမြန်မာနိုင်ငံမှာ Facebook, Messenger, Instagram, WhatsApp, X လူမှုကွန်ရက်တွေနဲ့လွတ်လပ်တဲ့သတင်းဌာနအင်တာနက်စာမျက်နှာတွေကိုစစ်ကောင်စီကလွတ်လပ်စွာအသုံးပြုခွင့်ကန့်သက်ထားပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။အာဏာသိမ်း3နှစ်ကျော်အတွင်းစစ်ကောင်စီတိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်မှာဖျားကျောင်းတွေအပါအဝင်ဘာသာရေးအဆောက်အအုံတရားကျော်ထိခိုက်ပျက်စီးခဲ့ပြီးစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံအများစုဖျားကျောင်းမတက်နိုင်ဝင်းမပြူနိုင်တော့ပါဘူး။ဒီအကြောင်းကိုမတ်တိလီမင်းစင်ကတင်ပြထားပါတယ်ခင်ဗျာ
။ချင်းလူအခွင့်ရေးဖွဲ့ CHRO စီးရင်တွေအရအာနာသိန်း3နှစ်ကျော်အတွင်းစစ်ကောင်စီတပ်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်မှာခရီးရန်ဖျားကျောင်းတွေအပါအဝင်ဘာသာရေးအဆောက်အအုံတရာကျော်ထိခိုက်ပျက်စီးခဲ့ပါတယ်။ပျက်စီးခဲ့တဲ့ဘာသာရေးအဆောက်အအုံအများစုကိုပြန်ပြီးမပြင်နိုင်သေးတာကြောင့်ဒေသခံခရီးရန်ဘာသာဝင်တွေဟာနေအိမ်တွေလူများစုဝေးလို့ရတဲ့နေရာမျိုးတွေမှာလူစုပြီးတော့ဝိပြူစုတောင်းကြသလိုအခုချိန်ထိဖျားဝင်းမပြူနိုင်ကြသေးသူတွေလည်းရှိတယ်လို့ဒေတာကန်တွေနဲ့ဘာသာရေးခေါင်းဆောင်တွေက RFA ကိုပြောပါတယ်။ပျက်စီးနေတဲ့ဖျားကျောင်းတချို့ကိုလုံခြုံရေးအရာပိတ်ထားရတယ်လို့ချင်းနစ်ချင်းခရိယံအဖွဲ့ချုပ်အထွေထွေအတွင်းမှူးတိတ်ခါတော်ရဆရာလျံမုံကပြောပါတယ်
။ဟုတ်ကဲ့အခုလောလောဆယ်တော့ချင်းရပူပမဆိုးရလာတဲ့အတွက်ဘာမှပြုတ်ပြင်းခြင်းမရှိသေးပါဘူး။ဒီတိုင်းလည်းစက်နေတွင်ပါပဲ။safety ကိစ္စအရာတချို့ရပိတ်ထားတာတော့ရှိတယ်သို့တောင်ရလည်းပဲနည်းနည်းဥပမာလွတ်လပ်တဲ့နေရာမှာတော့ပုံမှန်ဟိုပေါ့ပြချောင်းတက်ကြတယ်ဒါနဲ့ချို့ရတော့များတော့ဖြစ်ပြချောင်းမဖြစ်နိုင်တဲ့လူသူများပါပဲနော
် CHRO စီးရင်တွေအရ2021ခုနှစ်ကနေ2024 April လအထိတိုက်ခိုက်ခံရလို့ပျက်စီးသွားတဲ့အထဲမှာဘာသာရေးအဆောက်အုံ116လုံးပါဝင်ပါတယ်စစ်ကောင်စီတပ်ကဖျားကျောင်းနဲ့ဘာသာရေးအဆောက်အုံတွေကိုလေကျောင်းကနေပုံကျဲတိုက်ခိုက်တာမီးရှို့ဖျက်ဆီးတာလက်နက်ကြီးနဲ့ပစ်ခတ်တာဝင်ရောက်တက်ဆွဲပြီးဖျက်ဆီးတာတွေကြောင့်အခုလိုပျက်စီးခဲ့တာလို့လဲ CHRO ကဆိုပါတယ်တိုက်ခိုက်ခံခဲ့ရတဲ့အထဲမှာထန်တလန်မြို့နယ်ကပျက်စီးမှုအများဆုံးဖြစ်ပြီးဟာခါဖလန်ကံပတ်လက်မင်းတက်တီးတိန်တွန်းဆန်မြို့နယ်တွေကအဆောက်အုံတွေလည်းပါဝင်ပါတယ်မေလအတွင်းစစ်ကောင်စီတပ်ကလေကျောင်းကနေပုံကျဲတိုက်ခိုက်လို့တွန်းဆန်မြို့နယ်လုံတက်ကျေးရွာက RC ဖျားကျောင်းနဲ့ဖိုင်တူရွာကဇိုးနှစ်ချင်းအသင်းတော်ခရီးရန်ဖျားကျောင်းတွေထိခိုက်ပျက်စီးခဲ့ပါတယ်။အခုချိန်ထိဒီဖျားကျောင်းတွေကိုပြန်လည်ပြင်ဆင်နေဆဲဖြစ်ပါတယ်
။လက်ချောက်ပါစာအင်မှာပဲပုတ်ပုတ်အစီဝေလုံးနေတယ်။ဒါပေမဲ့အတင်းသူအတင်းသားတွေကဂျူပန်ပြီးတော့အပြစ်လို့ပြောရမလားပြုတ်ပြင်းပြုတ်ပြင်းတာအပြစ်ပြန်ချောက်တာပေါ့ပြန်ချောက်တာဟိုဟာပြီးခါကြီးပြီ။ဘုံကျဲခံရတာတော့ဝန်းနေတာပေါ့နော်ဝန်းနေတာပေါ့
ဖိုင်တူရွာဇုံနှစ်ချင်းဖျားကျောင်းကိုမေလ19ရက်နေ့မှာစစ်ကောင်စီတပ်ကဘုံကျဲခဲ့တာကြောင့်ဖျားကျောင်းတစ်ခုလုံးပျက်စီးသွားတဲ့အပြင်ဖျားဝိပြုကိုးကွယ်တဲ့အခါအုံပြုတဲ့ပစ္စည်းတွေလည်းအလုံးပျက်စီးခဲ့ပါတယ်။ဒါဟာနိုင်ငံတကာစစ်ရာဇဝတ်မှုကျူးလွန်တာဖြစ်တယ်လို့ချင်းလူအခွင့်ရေးအဖွဲ့ရဲ့စီမံအရာရှိဆလိုင်းမန်ဟယ်ရီလျန်ကပြောပါတယ်
။ဘာသာရေးဆောင်တွေနိုင်ငံတကာဥပဒေတွေကဥပဒေတွေမှာတားမိတဲ့မတိုက်ခိုက်သင့်တဲ့အထွေမြတ်ထားတဲ့နေရာတွေကိုဆက်လက်ပြီးတော့တိုက်ခိုက်နေတယ်။နေရာတွေကစစ်ကောင်စီနေနဲ့ရွေချက်စစ်ရှိရှိနဲ့နိုင်ငံတကာရာဇဝတ်မှုတွေစစ်တော်စုမှုတွေကိုဆက်ပြီးတော့ကျူးလွန်နေတယ်လို့ကျွန်တော်တို့မှတ်ချက်ပေးချင်ပါတယ်ခင်ဗျ။
တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာပြည်နယ်လူဦးရေရဲ့တဝက်လောက်ကစစ်ဘေးတိမ်းရှောင်နေရပြီးဖျားကျောင်းတက်ဝိပြုဆူတောင်းဖို့ခက်ခဲနေကြသူတွေရှိနေပါတယ်ရှင်
။ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ Radio Free Asia